တွေဘလောက်စိတ်ခါရတယ်လဲဆိုတော့ခဏခဏမေးခွန်းထုတ်ခံနေရတဲ့ထင်မှာဒီတစ်ခါဖြစ်နေတဲ့ပြဿနာတော့တော်တော်ကြီးတယ်ကိုသားညုံကြီ
းကြီးပါဗောဗျာဒီ Facebook သုံးသူတန်း90လောက်ရဲ့ချက်လက်တွေကိုနိုင်ငံရေးကြံပေးကုမ္ပဏီတစ်ခုကကာကွယ်ရှင်တွေမသိအောင်ရယူပြီးတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်အနိုင်ရဖို့အတုံးချခဲ့တယ်ဆိုတဲ့သတင်းတွေထွက်လာတာကိုဗျာ
အမေရိကန်မှာမှတ်ပုံတင်ပြီးတော့ဗြိတိန်နိုင်ငံမှာလုပ်ငန်းလည်ပတ်နေတဲ့ Cambridge Analytica ဆိုတဲ့ကုမ္ပဏီက Facebook သုံးသူတွေရဲ့အချက်အလက်တွေကိုဓာတ်ရိုက်ရယူတာတော့မဟုတ်ဘူး2014ခုနှစ်တုန်းကဒီဗြိတိန်ကပါမောက်ခါတယောက်ကသူ့ရဲ့ပညာရေးနဲ့ဆိုင်တဲ့လေ့လာမှုတစ်ခုအတွက်ဆိုပြီးတော့မှ Facebook သုံးသူတွေရဲ့အချက်အလက်တွေကိုစူပန်ပြီးတဲ့ App ကနေတဆင့်စုဆောင်းခဲ့တယ်သူရဲ့လေးလာမှုမှာ Facebook သုံးတဲ့သူ 2,800 လောက်ကပါဝင်ခဲ့ကြပါတယ်။အဲ့ဒီလူတွေကိုယ်တိုင်ကတော့သူတို့နဲ့ပတ်သက်တဲ့အချက်အလက်တွေကိုသုံးမယ်ဆိုတာသိကြတယ်။ဒါပေမဲ့အဲ့ဒီ 2,800 အပြင်သူတို့ရဲ့ friend list ထဲမှာရှိနေကြတဲ့သူတွေရဲ့အချက်အလက်တွေကိုပါရယူခဲ့တဲ့အခါကျတော့အဲ့ဒီသူတွေကတော့သူတို့အချက်အလက်တွေယူရဲဆိုတာကိုမသိခဲ့ကြဘူး။အဲ့ဒါစုစုပေါင်း Facebook သုံးတဲ့သူက90လောက်ရှိတယ်။အဲ့ဒီပါမောက်ခရယူစုဆောင်ထားတဲ့တန်း90ရဲ့အချက်အလက်ကို Cambridge Analytica ကတဆင့်ရယူအသုံးချခဲ့တာရှင့
် Facebook CEO Mark Zuckerberg ကတော့သူ့ကုမ္ပဏီကဒီ Facebook သုံးသူတွေရဲ့အချက်အလက်တွေကိုကာကွယ်ဖို့အတွက်တာဝန်ရှိခဲ့ပေမဲ့ပြက်ကွက်ခဲ့တယ်အမှားလုပ်ခဲ့ပါတယ်လို့သူ့ရဲ့ Facebook စာမျက်နှာပေါ်မှာရေးခဲ့ပေမဲ့တောင်းတော့မတောင်းမှန်ခဲ့ပါဘူးအချက်အလက်တွေလုံခြုံစေရေးအတွက်လုပ်စရာတွေလူသေးတယ်လုပ်သွားပါမယ်လို့သာပြောပေမဲ့အများပြည်သူယုံကြည်မှုပြတ်သွားတာကိုပြန်ပြီးအဖတ်ဆင်နိုင်ပါမလားဆိုတာကမင်းတို့ထုတ်เสียဖြစ်နေတာပါဆင်မော
။အဲ့ဒီစေတနာကြီးကြောင့် Facebook ရဲ့အစုရှယ်ယာတန်ဖိုးရေထိုးကျသွားတာပြီးခဲ့တဲ့တစ်ပတ်ထဲမှာကိုဒေါ်လာ58ဘီလီယံတန်ဖိုးကျသွားတယ်။ငွေကြေးအရှုံးပေါ်တာထက်ကိုကြီးလေးတဲ့ပြဿနာတွေရှေ့လျှောက်ရင်ဆိုင်ရနိုင်တယ်လို့လေ့လာသူတွေကတော့တွက်နေကြတယ်ရှင်။ Southern California တက်သူကလက်ထောက်ပါမောက်ခါ Sophia Nova ကဆိုရင်ဒီဥပဒေကြောင့်ကနေစိန်ခေါ်မှုတွေရှိလာနိုင်တယ်လို့ပြောပါတယ်။
Facebook is facing obviously tremendous financial losses right now in the market with the loss of confidence and public trust in
Facebook အပေါ်အများပြည်သူရဲ့ယုံကြည်မှုဆုံးရှုံးနေတယ်လို့အစုရှယ်ယာဈေးကွက်မှာယုံကြည်မှုကျဆင်းနေလို့အကြီးအကျယ်ငွေကြေးဆုံးရှုံးမှုကိုအခုရင်ဆိုင်နေရပါပြီ။ရုပ်ရှင်ဆိုရင်တော့ Facebook သုံးသူတွေရဲ့ဒေတာအချက်အလက်တွေကိုဘယ်လိုကာကွယ်တယ်လဲဆိုတာနဲ့ပတ်သက်ပြီးစီကံထိန်းသိမ်းရေးအဖွဲ့ရဲ့မေးခွန်းထုတ်တာကိုခံရပါလိမ့်မယ်။ဥပဒေကြောင်းအရာတော့ရင်ဆိုင်ကောင်းရင်ဆိုင်ရနိုင်ပါလေ
။ Facebook လူခုကွန်ရက်ကိုဒီကမ္ဘာလုံးမှာသုံးသူကတန်း2200ကျော်ရှိပါတယ်။မြန်မာနိုင်ငံဆိုလို့ရှိရင်လည်းအင်တာနက်သုံးသူအများစုက Facebook ကိုသုံးနေကြတာပါ။လောလောဆယ်ရှိတဲ့လူမှုကွန်ရက်တွေထဲမှာသုံးဆွဲသူအများဆုံးရှိနေတဲ့ကုမ္ပဏီတစ်ခုအနေနဲ့အသုံးပြုသူတွေရဲ့အချက်အလက်လုံခြုံရေးကိုတကြမမတ်လုပ်တင်တယ်လို့ကြေညာသူတိုင်းကထောက်ပြနေပါတယ်။Facebook ကုမ္ပဏီမှာလုပ်ခဲ့မှုတဲ့ manager ဟောင်းတယောက်ကတော့သုံးဆွဲသူတွေရဲ့အချက်အလက်ကာကွယ်ကိစ္စကိုကုမ္ပဏီအကြီးအကဲတွေကိုသတိပေးခဲ့ပေမဲ့အလေးမထားခဲ့ကြဘူးဆိုပြီးတော့ဖွင့်ချပါတယ
်။ manager ဟောင်း Sandy Paragillis က2012ခုနှစ်ကနေပြီးတော့2012ခုနှစ်အထိ network data ရဲ့လုံခြုံရေးကိုတာဝန်ယူခဲ့ရတဲ့သူပါ။မတ်လ22ရက်နေ့တုန်းက Britain Parliament Committee ကျောင်းတော်ပဲတခုမှာသူက video link ကနေတစ်ဆင့်မေးခွန်းတွေကိုဖြေခဲ့ပါတယ်။ပြဿနာဘလောက်ကြီးမားတယ်ဆိုတာကို Facebook အကြီးအကဲတွေသတိထားမိခဲ့ပုံမရဘူးလို့သူကတော့ကြားနာပွဲမှာပြောသွားပါတယ
်
ပြဿနာကဘလောက်ကြီးကျယ်လေးနဲ့လဲဆိုတာသူတို့သဘောပေါက်တယ်လို့ကျွန်တော်မထင်ပါဘူးသဘောပေါက်တယ်ဆိုရင်2015ဒီဇင်ဘာလကနေပြီးခဲ့တဲ့တောက်ကြမတ်လ16ရက်နေ့ကြာမှာသူတို့တခုခုအရေးယူဆောင်ရွက်တာလို့လုပ်မှာပါ
Facebook ကမိသားစုမိတ်ဆွေတငယ်ချင်းတွေနဲ့ online လို့မှာချိတ်ဆက်ပေးတယ်ဆိုပေမဲ့ဒီကိုယ့်ရဲ့ကိုယ်ရေးကိုယ်တိုင်နဲ့ဆိုင်တာကိုဘလောက်ထိအများသိအောင်ပြောပြမှာလဲဆိုတာကိုပြန်သုံးသပ်သူတွေလည်းတော်တော်များများရှိနေတယ်လို့ဒီပညာဆိုင်ရာသုံးသပ်သူ Charlene Lee ကပြောပြပါတယ
် What is Facebook actually taking from us?In terms of data, and also what kind of information can we safely share anymore?
Facebook ကမှာရဲ့အချက်အလက်တွေကိုဘယ်လိုရယူနေတယ်လဲ။ဘယ်လိုအချက်အလက်မျိုးကိုစိတ်ချလက်စာပြဝင်နိုင်မလဲဆိုတာကိုအချိန်ပေးပြီးပြန်စဉ်းစားကြည့်ပါ။ပြီးပခဲ့တဲ့ရက်ပိုင်းချင်းမှာကိုပဲမိသားစုဝင်တွေ၊မိတ်ဆွေတငယ်ချင်းတွေထဲမှာ Facebook ကိုစက်မတုံးတော့ဘူးလို့ပြောကြသူတော်တော်များများရှိပါတယ်။အဲ့ဒါက Facebook အတွက်အတော်ကြီးကိုကြက်ရိုက်စေပါလိမ့်မယ်။လူတွေကသူတို့အတွက်လုံခြုံမှုမရှိတော့ဘူး၊စက်မတုံးတော့ဘူးဆိုရင်သူရဲ့စီးပွားရေးပုံစံကြီးတစ်ခုလုံးပြောင်းလဲသွားပါလိမ့်မယ
်။ပြောရမယ်ဆိုရင် Facebook ကဒီအသုံးပြုသူတွေရဲ့ channel တွေကိုရယူပြီးတော့တခြားစီးပွားရေးကုမ္ပဏီတွေကိုကြော်ညာတွေအတွက်ပြန်အောင်စားပြီးတော့စီးပွားရှာနေတာပဲမဟုတ်လားဗျ။ Facebook သုံးသူတွေအထူးသတိထားတင်တာက Facebook တက်က game တွေကိုယ့်ရဲ့အနာဂတ်ဘာဖြစ်မလဲလို့ဖူးခြားခြင်းဘယ်သူလဲဆိုတာမျိုးမေးခွန်းတွေ app တွေကပါဝင်ဖြစ်သူတွေရဲ့ channel တွေကိုယူတယ်ဆိုတာကိုသိထားတင်ပါတယ်။ ဇူကာဘတ်ကတော့ဒီ Facebook တဲ့ကအဲ့ဒီ app မျိုးတွေကိုအကောင့်ပိုင်ရှင်မတုံးတာတုံးလာကြသွားရင်သူတို့ရဲ့အချက်လက်တွေကို app ဖန်ပြသူတွေယူခွင့်မရှိတော့ဘူးလို့ဒီပြီးခဲ့တဲ့တပတ်ဗိုလ်တုံးကြီးကသူ့ရဲ့ post မှာရေးခဲ့ပါတယ်။နောက်ဒီအချက်လက်တွေယူရဆိုရင်လည်းတုံးသူရဲ့နာမည် profile ဓာတ်ပုံနဲ့ email ပဲယူခွင့်ရှိတော့မယ်ဆိုပြီးတော့ကန့်သတ်လိုက်တယ်လို့ဆိုပါတယ်။
Facebook တုံးသူကအနေနဲ့ကိုယ့်ရဲ့ page မှာဘလို့ app တွေချိတ်ဆက်နေတယ်လဲဆိုတာကိုစစ်တင်ပါတယ်။ဘလို့စစ်နိုင်တယ်လဲဆိုတော့ဒီ setting ကိုတော့အဲ့ဒီကနေမှ app ဆိုတာကိုရွေးapp websites and plugins ဆိုတာကို click လုပ်ပြီးတော့မှ disable platform ဆိုတာကိုနှိပ်လိုက်လို့ရှိရင်ဘယ် app ကိုမှခွင့်မပြုဘူးဆိုတဲ့သဘောဖြစ်သွားပါတယ
်တကယ်လို့ကိုက app တွေအားလုံးကိုခြုံပြီးတော့မငင်းကျင်ဘူးဆိုရင်လည်းကိုပေးနိုင်တဲ့ check list တကူပဲရွေးပြီးတော့ပေးလို့ရပါတယ်အဲ့လိုလုပ်ချင်နေဆိုရင်တော့ apps others use ဆိုတဲ့ setting မှာ edit ကိုနှိပ်ပြီးတော့ကန့်သတ်လို့ရပါတယ်ဥပမာကိုကိုယ်ဝယ်တဲ့ဘာသာကိုစိတ်ဝင်စားမှုစောက်ဖြစ်ကိုမသိစေချင်တာတွေကိုကန့်သတ်လို့ရပါတယ်
Facebook account ကိုလုံးဝဒီဖြတ်ချင်တဲ့ delete လုပ်ချင်တဲ့သူတွေ delete လုပ်နိုင်ဖို့စောင့်နေရတဲ့အချိန်မှာဆော့ဆော့ပြောသလိုလုပ်ပြီးတော့ကိုယ့်ရဲ့ကိုယ်ရေးအချက်လက်တွေကိုကာဝယ်လို့ရပါတယ်။ပြောရမယ်ဆိုရင်ဒီ Facebook account ကိုလုံးဝ delete လုပ်မယ်ဆိုရင်သူတို့အကြောင်းကြားပြီးတော့ပြောရပါတယ်။ရက်ပိုင်းတော့အချိန်ယူပြီးစောင့်နေရတဲ့ကာလမှာကိုကအကောင့်ထဲကိုဝင်မိတယ်ဆိုရင်လည်းဖြတ်ချင်ပါတယ်ဆိုတဲ့တောင်းဆိုချက်ကပြတ်သွားတယ်ဆိုတာသတိပြုသင့်ပါတယ်။နောက်ကိုယ့်ရဲ့ Facebook account ကိုအားလုံးဖြတ်ပစ်ဖို့ဒီ delete လုပ်ဖြစ်ဖို့အတွက်ကလည်းရက်ပေါင်း90လောက်ကြာနိုင်တာမို့ကိုဖြတ်ချင်တဲ့အချိန်မှာဖြတ်ချင်းဖြတ်လိုက်နိုင်တာမျိုးမဟုတ်ဘူးဆိုတာကိုသိထားဖို့လိုပါတယ်ရှင်။